ဖိလစ်ပိုင်နိုင်ငံရဲ့ရေတပ်ကိုခင်မီရေတပ်ဖြစ်အောင်အစဉ်နှင့်တင်သွားမယ်လို့သမ္မတရိုဒီရီဂိုဒူတာတေကပြောလိုက်ပါတယ်။တရုတ်နိုင်ငံကငါးဖန်သမောင်ရီဖိလစ်ပိုင်ရေပိုင်နဲ့တဝိုက်ဝင်ရောက်လာနေတဲ့ကိစ္စမွတ်စလင်တပုန်တွေနဲ့အကြမ်းဖက်သမားတို့ရဲအန်ဒီအေရီရှိနေတဲ့အချိန်မှာအခုလိုရေတပ်ကိုအစဉ်တန်းနှင့်တင်ဖို့လှုပ်ဆောင်လာတာကိုလူထုကလည်းအားပေးထောက်ခံကြပါတယ်။ဒ ါ 1.6 ဘီလီယံဒေါ်လာသုံးစွဲပြီးတော့အရေးသွေးနှစ်တင်သွားဖို့အစိုးရကလှုပ်ဆောင်နေတယ်လို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကမေလ20ရက်နေ့ကပြောခဲ့ပါတယ်ဒီစီမံကိန်းဟာမွတ်စလင်တပုံးရဲ့ရန်ကုန်ကာကွယ်တားဆီးဖို့နိုင်ငံများငါဖရန်စမော်တွေတိဝန်ငံကတမော်တွေဖိလစ်ပိုင်ရေးပိုင်နဲ့ထဲဝင်ရောက်နေတာတွေကိုကာကွယ်တားဆီးဖို့နဲ့အာရှဒေသတွေနိုင်ငံတွေအကြားမှာခင်မြေရတဲ့အခုအဖြစ်ရင်ပေါင်တန်းလာနိုင်မှုတွေအတွက်အထောက်အကူဖြစ်စေမဲ့စီမံကိန်းကိုဒေသတွင်းရေးရာကျွမ်းကျင်သူတွေကတုံ့တက်ကြပါတယ်ဒီစီမံကိန်းပြီးဆုံးသွားရင်ဘယ်လိုပြောင်းလဲမှုတွေရှိလာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးဖိလစ်ပိုင်နိုင်ငံနိုင်ငံတကာပင်လယ်ရေကြောင်းဆိုင်ရာတက္ကသိုလ်ကပမောက္ခဂျေးဘတ်တွန်ဘတ်တော့ကရှင်းပြပါတယ
် If they follow the program then
သူတို့စီစဉ်ထားတဲ့အတိုင်းသာပြည့်အောင်လုပ်သွားမယ်ဆိုရင်နေတော်ပြီးဝင်ရောက်လာတဲ့ချင်းချောက်မှုတွေအရင်ကမရှိဘူးတဲ့ချင်းချောက်မှုမျိုးတွေအတွက်ရေတက်ကလည်းစုံစမ်းထောက်လှမ်းမှုတွေကိနဲ့စောင့်ကြည့်မှုတွေလုပ်လာနိုင်ပါလိမ့်မယ်ကျွန်းပေါင်း 9,100 လောက်ရှိတဲ့ဖိလစ်ပိုင်နိုင်ငံမှာသူတို့ရဲ့ပင်လယ်ပြင်နယ်မြေထဲကိုတရုတ်ထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံကငါးဖန်သင်းမော်တွေပုံမှန်ဆိုသလိုဖြတ်တန်းသွားလာနေကြတယ်လို့ဖိလစ်ပိုင်ကာယူရန်စောင့်တပ်အရာရှိတွေကပြောကြပါတယ်အဲ့ဒီသုံးနိုင်ငံနဲ့ဖိလစ်ပိုင်တို့ဟာတရားစာတအရေးမြစ်တွေပေါ်တဲ့တောင်တရုတ်ပင်လယ်တွင်ပင်လယ်ပြင်နယ်နိမိတ်ဆိုင်ရာအငင်းပွားမှုတွေလည်းရှိနေတာပါနိုင်ငံသားတင်မောတွေဝင်ရောက်လာနေတာကိုတားဆီးဖို့ဖိလစ်ပိုင်ကာယူရန်စောင့်တပ်မှာလူဝင်အားလုံးလောက်မရှိပါဘူးတခါတလေမှာတရုတ်ရေတပ်တင်မောတွေနဲ့တရုတ်ကာယူရန်စောင့်တပ်တွေဟာဖိလစ်ပိုင်ကျွန်းငယ်လေးတွေနားကိုကတ်လာတတ်တဲ့ကိစ္စဟာလည်းဖိလစ်ပိုင်အတွက်အနောက်ဆက်ဖြစ်နေပါတယ်ဖိလစ်ပိုင်နဲ့တရုတ်အကြားအငင်းပွားနေတဲ့တောင်တရုတ်ပင်လယ်တွင်ကစပက်တလီကျိုးစုတွေမှာတရုတ်ဘက်ကစီးရေးဆိုင်ရာလုံဆောင်မှုတွေလည်းရှိနေတာပါဒီကျိုးနေနဲ့ပတ်သက်ပြီးတော့သူပိုင်နဲ့ငါပိုင်နဲ့ဆိုတဲ့အငင်းပွားမှုတွေကတရုတ်နဲ့ဖိလစ်ပိုင်ကြား2012ခုနဲ့2016ခုနှစ်တွေတုန်းကအပြင်းထန်ဖြစ်ခဲ့ကြတာပါလက်ရှိသမ္မတဒေါက်တာတေးအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာတော့တရုတ်နဲ့ပြဿနာတက်မဲ့အရေးကိုဖိလစ်ပိုင်ဘက်ကရှောင်ခဲ့ပါတယ်တရုတ်ဘက်ကဖိလစ်ပိုင်ကိုအကူအညီတွေအခြေခံစာအုပ်ပြန်လည်ပြုပြင်ရေးရင်းနှီးမြှုပ်နှံမှုတွေပေးနေတာကြောင့်တရုတ်စိတ်အနှောင့်အယှက်ဖြစ်မဲ့အရေးကိုဖိလစ်ပိုင်ဘက်ကရှောင်နေတယ်လို့စကူနိုင်ငံကရာဂျာရတ်နန်နိုင်ငံတကာလေးလာရေးအကြောင်းကတော်ရက်ပမုခအယ်လန်ချောင်းကတုံ့တက်ပါတယ်ဖိလစ်ပိုင်ကရေရက်ကိုအစ်စ်နှစ်နေရဆိုပေမဲ့လေတရုတ်ကတော့ဘယ်မီနိုင်မှာလဲလို့လေပမောက္ခချောင်းကပြောပါတယ
် Even if tomorrow United States sells the Philippine Navy
ဖိလစ်ပိုင်ရေရက်အတွက်အမေရိကန်ကနေနောက်ဆုံးမဖြတ်သိမ်းမှုကြီးတွေလက်ထက်မှာရောက်မယ်ဆိုတော့ကျိုးစုတွေပါဝင်ရေးအတွက်တရုတ်ကိုဖိလစ်ပိုင်ကခုခံတိုက်ခိုက်နိုင်မှုလုံးဝမဖြစ်နိုင်ပါဘူ
းစီးရင်းနဲ့ပတ်သက်ပြီးတော့ဘယ်လိုကိစ္စမျိုးမဆိုဖိလစ်ပိုင်ကတရုတ်နဲ့ညီနိုင်ဆွေးနွေးတဲ့လမ်းကြောင်းကိုပို့ပြီးတော့လိုလားတယ်လို့ဖိလစ်ပိုင်နိုင်ငံနိုင်ငံရေးနဲ့ရွေးကောက်ပွဲဆိုင်ရာပြုပြင်ပြောင်းလဲရေးအဖွဲ့ရဲ့ဥဆောင်ညွှန်ကြားရေးမှူးရီမွန်ကစီပေါ်ကပြောပါတယ်ဖိလစ်ပိုင်လူထုကလည်းရေတပ်ခင်မီတိုးတက်ရေးကိုအင်မတန်လိုလားနေကြတယ်လို့ဆိုပါတယ
် Public support for that is very strong
ဖိလစ်ပိုင်ရေတပ်တိုးတက်ခင်မီအကောင်လာရေးလူထုထောက်ခံမှုကတိတ်ကြီးမှာပါတယ်ဒါကြီးရဲ့တခြားကိစ္စတွေကိုလည်းခင်မီတိုးတက်စီခြင်းနဲ့ဆိုပေမဲ့ရေတပ်အင်အားတောင်းမှုကိုပထမဦးစားပေးအဖြစ်ဖိလစ်ပိုင်လူထုကထားစီခြင်းနဲ့ပ
ါဖိလစ်ပိုင်နိုင်ငံရဲ့တောင်ပိုင်းမှာလည်းကျန်းဖက်သမားတွေရဲ့ချင်းချောက်မှုတွေကရှိနေပါသေးတယ်အဲ့ဒီကိစ္စအတွက်ပင်လယ်ပြင်အတွင်းကင်းလှည့်ဖို့အင်အားအလုံးလောက်မရှိပါဘူးပြည်ကလေးနဲ့တွင်မွတ်စလင်တပုံတွေနဲ့9လကြာဖြစ်ခဲ့တဲ့နိုင်ငံတောင်ပိုင်းကတိုက်ပွဲတွေမှာအိန္ဒိချင်းအင်ဒိုနီးရှားနဲ့မလေးရှားက IS သွေးကြောအဖွဲ့ကိုထောက်ခံအားပေးသူတွေဟာဖိလစ်ပိုင်နိုင်ငံထဲကိုတရားမဝင်ရောက်လာခဲ့ကြတယ်လို့ဖိလစ်ပိုင်ဆိုရကတန်လျာရှိနေတာပါ